a very, very historic day because for the first time, esports will be played in the Southeast Asian Games.
Esports Electronic Agaza ကိုအရှိတောင်အာရှအကစားပြိုင်ပွဲစီဂိမ်းမှာအာကစားနည်းတစ်မျိုးအနေနဲ့ပထမဆုံးထည့်သွင်းကစားနိုင်တဲ့အတွက်တမိုင်းဝင်နေဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံဆန်ဟွမ်မြို့တော်ဝန်ကပြောသွားတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပတဲ့2019စီဂိမ်းပြိုင်ပွဲတွေမှာနိုင်ငံကိုယ်စားပြုအသင်းတွေဝင်ပြိုင်ကြတဲ့အာကစားနည်းစုစုပေါင်း56မျိုးတွေကမှ eSports အာကစားနည်းကိုစုတစိပ်ပေးတဲ့အာကစားနည်းတစ်မျိုးအဖြစ်ပထမဆုံးထည့်သွင်းခဲ့တာပါ။ eSports ပြိုင်ပွဲတွေအတွက်မြန်မာနိုင်ငံကလည်းပွဲ3မျိုးအတွက်ကိုယ်စားပြုတွားရောက်ပြိုင်ဆိုင်ခဲ့ကြပါတယ်။Dota 2, Mobile Legends, Bang Bang နဲ့ AOV ဆိုတဲ့ကစားနည်း၃မျိုးအတွက်ဝင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့ SEA Games မှာပါဝင်ရှင်ပြိုင်နိုင်တာက eSports ကစားသမားတွေရဲ့အိမ်မက်တွေအကောင့်ထဲပေါ်လာတာဖြစ်တယ်လို့မြန်မာနိုင်ငံ Electronic အကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောပါရယ်
။ပေါ်ကစားသမားတွေအားလုံးအတွက်ဒါအိမ်မက်တစ်ခုအကောင့်ထဲပေါ်လာတယ်လို့ပြောလို့ရပါတယ်။နိုင်ငံကိုစားပြုပြီးတော့အားကစားတစ်ခုအနေနဲ့တွားရှင်မြန်ရတာဖြစ်တဲ့အတွက်ဒါကျွန်တော်တို့အားကားသမားတွေအကုန်လုံးအတွက်ရှင်လို့မရဘူးပေါ့နော်သူတို့ကသူတို့ဘလို့ပဲ commercial ကစားနေပါစေနိုင်ငံကိုကုန်ဆောင်ခြင်းနဲ့နိုင်ငံကိုကိုစားပြုပြီးကစားခြင်းနဲ့ဒါကဒီဟာပထမဦးဆုံးတော့အိမ်မက်တွေကိုကစားတဲ့အချိန်ပဲလို့ပြောရတယ်မှားပါဘူ
းစုချင်းအတွက်အဓိကထားကစားလာကြတဲ့ e-sports အားကစားသမားတွေအနေနဲ့နိုင်ငံကိုကိုစားပြုရတဲ့အတွက်ဂုဏ်ယူတယ်လို့မလေးရှား e-sports အသင်းမန်နေဂျာFadawu Sashim ga pyo ba de
we feel very honored that we get the recognition that we been longing for
ကျွန်တော်တို့အရင်တည်းကဖြစ်စေခြင်းတွေတလို့အတိအမှတ်ပြုခံရတဲ့အတွက်သိတ်ကုန်ယူပါတယ်ကစားသမားတွေအားလုံးလည်းစိတ်လှုပ်ရှားနေကြပါတယ်ပုံမှန်အားဖြင့် e-sports ကိုစုကြည်အတွက်ကစားကြတာဖြစ်ပေမဲ့အခုတော့နိုင်ငံကိုစားစုစည်းရဖို့ကစားကြတာမို့မတူပါဘူးတနိုင်ငံလုံးရဲ့အားပေးမှုကိုလည်းကျွန်တော်တို့ရပါတယ်
စီဂိမ်းမှာ e-sports ပါဝင်လာတာဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အပြောင်းအလဲတစ်ခုဖြစ်တယ်လို့ဒေါက်တာကောင်းမြတ်ဆန်ကလည်းမြင်ပါတယ်
။ပုံမှန်နိုင်ငံမှာရှိတဲ့လူကြီးလူငယ်အကုန်လုံးကဟာ e-sports ဆိုတာဂိမ်းမဟုတ်တော့ဘူး။အားကစားတစ်ခုဖြစ်လာပြီဆိုပြီးအမြင်ကိုပြောင်းသွားစေတယ်လို့ကျွန်တော်မြင်တယ်။အဲ့ဟာလေးကကျွန်တော်တို့ e-sports လူငယ်တွေအတွက်အင်မတန်မှအရေးပါတယ်အပြောင်းလဲအဲ့အပြောင်းလဲနဲ့အတူအနာဂတ်မှာလူတွေကပုံပြီး supportive ဖြစ်လာမယ်ထို့အတူပဲနိုင်ငံတော်ကပုံပြီးတော့ supportive ဖြစ်လာမယ်ပေါ့နော်ဒါအားကစားတစ်ခုနဲ့မြင်လာတဲ့အတွက
် game တွေကို online ပေါ်မှာချိတ်ဆက်ပြီး TV ပေါ်မှာပဲဖြစ်ဖြစ် computer ပေါ်မှာပဲဖြစ်ဖြစ်လက်ကင် mobile phone ပေါ်မှာပဲဖြစ်ဖြစ်ကစားရတာမို့ e-sports ဆိုရင်ကိုယ်လက်လှုပ်ရှားတဲ့အားကစားနည်းမဟုတ်ဘူးလို့အများကမြင်ကြပါတယ် e-sports ကိုအားကစားနည်းတစ်မျိုးအနေနဲ့ထည့်တဲ့အပေါ်မေးခွန်းထုတ်သူတွေလည်းရှိပါတယ်ဒေါက်တာကောင်းမြတ်ဆန်ကတော့game ကစားရတာမှန်ပေမဲ့ကိုလက်ကျမ်းမာရေးနဲ့စိတ်ကျမ်းမာရေးလုပ်ဖို့လိုတဲ့အားကစားဖြစ်တယ်လို့ခုလိုပြောပါတယ
် e-sports ဆိုတဲ့အရာညာနာအားကစားလို့လည်းသတ်မှတ်လို့ရတယ်လို့တခြားအားကစားတွေမှာမတွေ့ရတဲ့ fine key software ကိုအဓိကအခြေခံတဲ့အားကစားတစ်ခုဖြစ်တယ်နောက်ထပ်အပြင် technology နဲ့ related အဖြစ်ဆုံးအားကစားတစ်ခုဖြစ်တယ်ဆိုတော့ nervous system ရဲ့ reflex တွေကောင်းဖို့အရင်ကလိုအပ်တဲ့အားကစားနည်းတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ဒီ nervous system reflex ကောင်းလာတော့ဒီက physical activity တွေကျွန်တော်ကထည့်ပေးတယ်brain အတွက်ဆိုလို့ရှိရင်လည်းဒီနေ့ကမက်တယ်ပါဝါစတောင်းဆိုလို့ရှိရင်ကျွန်တော်တို့ကအဓိကပဲစိတ်ညင်အောင်ပေါ့နော်ဒီ meditation အပိုင်းလေးတွေလည်းထည့်ပြရပေါ့နော်ဒီနေ့ကပြင် yoga တို့ brain အတွက်တရားထိုင်တာလေးကို15မိနစ်လောက်ကျွန်တော်တို့ကစိတ်ညင်ဖို့ဆိုဟုတ်ကဲ့
e-sports ဆိုတာဟာစိတ်ရောကိုယ်ပါကြံ့ခိုင်မှုရှိဖို့လိုတဲ့အားကစားနည်းဖြစ်တယ်လို့ Indonesian အသင်းကြီးပြ Razer Savia ကလည်းအခုလိုရှင်းပြပါတယ်
A lot of people just think we're playing games just all day every day. But actually for Hearthstone in particular for example, our practice day starts with physical exercise.
ကျွန်တော်တို့ကိုတစ်နေ့လုံးတစ်ချိန်လုံးဂိမ်းကစားနေတာပဲလို့တော်တော်များများထင်ကြပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့တစ်နေ့တာကိုကျန်းမာရေးလေ့ကျင့်ခန်းအနေနဲ့စတာပါ။ဂိမ်းကိုအချိန်အကြာကြီးကောင်းကောင်းကစားနိုင်ဖို့ကိုယ်လက်ကြံ့ခိုင်မှုရှိဖို့လိုပါတယ်။အကြာကြီးထိုင်ကစားနေလို့ရှိရင်ကျန်းမာရေးကိုထိခိုက်နေတာမို့ဂိမ်းတစ်ခုနဲ့တစ်ခုမဆက်ခင်ကြားမှာလမ်းထားလျှောက်တာတို့ကိုယ်လက်လေ့ကျင့်ခန်းလုပ်တာတို့ကိုတစ်နေ့လုံးလုပ်နေရပါတယ
်။အမေရိကန်ကတက္ကသိုလ်ကြီးတချို့အပါအဝင်တချို့နိုင်ငံတွေကတက္ကသိုလ်တွေမှာ e-sports ကိုဘွယ်ပေးတဲ့ပညာရပ်တစ်ခုအနေနဲ့သင်ကြားနေချိန်မှာ e-sports အကစားနည်းကို SEA Games ပြိုင်ပွဲတွေမှာပထမဆုံးစုပေးတဲ့အကစားနည်းအနေနဲ့ထည့်သွင်းလာတာဖြစ်ပါတယ်။ဒီကနေ Olympic အကစားပြိုင်ပွဲတွေမှာပါပါဝင်လာဖို့ e-sports အကစားသမားတွေကမျှော်လင့်နေကြပါတယ
်။ It's just amazing how far e-sports has come to even make it through to you know the SEA Games and eventually
e-sports အကစားတွေကို SEA Games မှာထည့်သွင်းနိုင်တဲ့အထိဖြစ်လာတာသိက္ခာအောင်စရာကောင်းပါတယ်။စီရင်ကနေအာဆီယံပြိုင်ပွဲတွေအဲဒီကနေမှအိုလံပစ်ပြိုင်ပွဲတွေအထိဒီနေ့နေ့မှရောက်ကောင်းရောက်လာနိုင်ပါတယ်
။စင်ကာပူ e-sports အသင်းက Thomas Maria Copenkiewicz ကပြောသွားတာပါ။ SEA Game Esports ပြိုင်ပွဲတွေမှာမြန်မာအသင်းပါဝင်ရှင်ပြိုင်ခဲ့ပေမဲ့အနိုင်တော့မရခဲ့ပါဘူး။ဒါပေမဲ့အခုပြိုင်ပွဲတွေကနေနောက်ပြိုင်ပွဲတွေမှာစုရအောင်ပြင်ဆင်နိုင်ဖို့ဘလို့အတွေ့အကြုံတွေရခဲ့ကြပါသလဲ။န
ံပါတ်၁ကတော့ Human Resource ပေါ့နော်။ Human Resource တနည်းအားဖြင့်ပြောရင် Coach တွေလိုတယ်။သူကကစားသမားတွေပြီးွားမှာကစားသမားတွေအနားယူမှာ Coach ဆိုတာဖြစ်လာတာ။အခုကဗမာနိုင်ငံမှာဒါ First Generation ကစားသမားတွေပဲရှိသေးတယ်။ဆိုတော့coach ဆိုတာမဖြစ်သေးဘူးဆိုတော့ကျွန်တော်အနေနဲ့နိုင်ငံတကာကနေရှိတဲ့ coach ကိုမရရအောင်ရှာကဘာပေါ်မှာလည်းရှာပါတယ် coach ဆိုတာဆိုတော့နိုင်ငံမှာရှိတဲ့ coach တွေကိုဟိုရှာပြီးတော့ဗမာနိုင်ငံကိုဟိုခေါ်ပြီးတော့ကျွန်တော်ကဒီ coach အတွက်ပဲဒီတက် training တွေပေးပြီးတော့ဒီ coach တွေကိုမွေးထုတ်ရမယ်ဒါမှမဟုတ်ရင်လည်းဒီကျွန်တော်ရှိတဲ့အသင်းတွေကိုနိုင်ငံတကာ coach တွေနဲ့အထူးတွေ့လုပ်ပြီးတော့ကျွန်တော်က training တွေပေးရမယ်ပေါ့နော်အဓိကအဖြစ်ငွေကြေးပိုင်းရော support ပိုင်းကိုနိုင်ငံတော်ဘက်ကနေအများကြီးလုပ်ပေးရင်တကယ်ဟိုအဆင်ပြေပါတယ်ဟုတ်
Electronic အကစား e-sports ဟာအနာဂတ်အကစားနည်းဖြစ်တာမို့နိုင်ငံတော်ရဲ့ပံ့ပိုးမှုအများကြီးလိုအပ်နေသေးတယ်လို့မြန်မာနိုင်ငံ Electronic အကစားအဖွဲ့ချုပ်ဒုဥက္ကဋ္ဌဒေါက်တာကောင်းမြတ်ဆန်ကပြောသွားပါတယ
် e-sports ဆိုတာနောက်အနာဂတ်ရဲ့အကစားလို့ပြောလို့ရတယ် electronic sport မှမဟုတ်ဘူး e-government e-library အကုန်လုံး electronic system အကုန်လုံးပြောင်းပြီးတော့ဟောဒီလိုဖြစ်လာတဲ့အချိန်မှာ e-sports ကကမ္ဘာနဲ့ရင်ပေါင်တိုင်းနိုင်အောင်ဆိုရင်ကျွန်တော်တို့ကဒီအချိန်ကနေစပြီးတော့ support လုပ်ပြီးကျင်းအရန်ကောင်းတယ်ကျွန်တော်တို့အတွက်အားဆိုလို့ချင်းဥပမာအဖြစ်ပြောမယ်ဆိုလို့ချင်းကျောင်းနေတိုင်းမှာ e-sport club တွေပေါ်လာနိုင်အောင်ဟောဒီနိုင်ငံတော်နဲ့ဟိုဒီကျွန်တော်တို့ federation နဲ့ပူးပေါင်းပြီးတော့ဒီလိုပေါ်လာနိုင်အောင် support လုပ်ပေးတာတို့အဲနိုင်ငံတော်ကဒီ e-sport အတွက်ပဲတိုက်တဲ့နည်းနဲ့ကူညီလို့ရတယ်ကြာတခုခုအနေနဲ့ e-sport ကို support လုပ်ပေးပြီးဆိုတာနဲ့ကျွန်တော်တို့အနေနဲ့အများကြီးတိုးတက်အောင်လုပ်လို့ရတယ်အကူအညီလည်းအများကြီးလိုအပ်ပါတယ
်ကမ္ဘာတဝန်းမှာ e-sport ပြိုင်ပွဲတွေကိုအားပေးကြသူတန်း900လောက်အထိ2019ခုနှစ်မှာတိုးလာမယ်လို့ခန့်မှန်းထားချိန်မှာ e-sports ကိုစုပေးတဲ့အားကစားနည်းတစ်ခုအဖြစ်အရှေ့တောင်အာရှစီးဂိမ်းပြိုင်ပွဲတွေမှာထည့်သွင်းခဲ့တာဖြစ်ပါလိမ့်ရှင်